The last few years have been tumultuous for the world economy. The COVID-19 pandemic continues to deliver.
COVID-19 ကပ်ရေးရောဂါကြောင့်ကမ္ဘာတစ်ဝှမ်းစီးပွားရေးပေါ်မှာဆက်ပြီးထိခိုက်ပျက်ရနေသေးပါအခုတခါယူကရိန်းနိုင်ငံတည်းကစစ်ပွဲကြောင့်ထိခိုက်ပျက်မှုကိုပါရင်ဆိုင်ရမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတည်းမှာထိတ်လန့်တုန်လှုပ်ပွဲဒုက္ခရင်ဆိုင်နေရတာတွေနဲ့အသက်ဆုံးရှုံးရတာတွေကလည်းစိတ်ထိခိုက်ကြေပွဲဝင်ဖြစ်ပါတယ်
ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့ညွှန်ကြားရေးမှူးချုပ်ဂိုဇီအွန်ကိုဂျီအီဝီလာကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါရုရှားယူကရိန်းပြည်ပခါကြောင့်ကမ္ဘာ့စီးပွားရေးအပေါ်မှာရိုက်ခတ်တယောက်စီပြီးကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့စီးပွားရေးပညာရှင်တွေလည်းလာမယ့်နှစ်နှစ်တာကာလအတွင်းကမ္ဘာ့ကုန်သွယ်ရေးခန့်မှန်းချက်ကိုလျှော့ချရပါတယ်အရင်ကကမ္ဘာ့ကုန်သွယ်ရေးမှာ 4.9 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်ဆိုခန့်မှန်းထားချက်ကနေ2022ခုနှစ်အတွက်ဖွံ့ဖြိုးမှု3ရာခိုင်နှုန်းအဖြစ်ရှင်းချလိုက်ပြီး2023ခုနှစ်အတွက်ဖွံ့ဖြိုးမှုကိုတော့ 3.2 ရာခိုင်နှုန်းအဖြစ်ခန့်မှန်းပါတယ်။ယူကရိန်းစစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်တရမှုဟာယူကရိန်းအပြင်တခြားဒေသတွေအထိပါရောက်ရှိလာမယ်လို့ WTO ရဲ့ညွှန်ကြားရေးမှူးချုပ်ကိုစီအိုကိုဂျိုအီဝီလာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် The most immediate economic effect of the war has been a sharp spike in the prices of food
ကမ္ဘာဈေးကွက်ထဲကိုယူကရိန်းနဲ့ရုရှားတို့အဓိကကျင်းသွင်းနေတဲ့အရေးကြီးတဲ့လက်သထုပစ္စည်းတချို့နောက်ဈေးနှုန်းအစားစွန့်ရင်နဲ့စားလက်ရိခာဈေးနှုန်းတွေကြီးမြင့်သွားတာဆိုရင်စစ်ပွဲကြောင့်စီးပွားရေးပေါ်မှာအဓိကရိုက်ခတ်တက်ရောက်မှုဖြစ်ပါတယ်စားလက်ရိခာရှားပါမှုအလားအလာလဲပေါ်ပေါက်လာခဲ့ပါတယ်
မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူတွေကတော့ပြည်ပတင်ပို့နိုင်ရေးအတွက်အထက်ထက်ကစဉ်းစားသုံးသပ်နေကြပါတယ်လက်ရှိအခင်းချင်းမှာပြည်ပဈေးကွက်ကိုတင်ပို့ရောင်းချနိုင်ရေးနဲ့စိုက်ပျိုးထုတ်လုပ်မှုတိုးချင်နိုင်ရေးအလားအလာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲပဲ့အတွင်းရေးမှူးကိုကျော်စိုးမင်းက VOA ကိုအခုလိုပြောပြပါတယ်
ဟုတ်ကဲ့လက်ရှိအချိန်မှာတော့ကျွန်တော်တို့ဟိုအတင်းနဲ့စကားပြောတာပေါ့နော်အဲနေသာလန်ကိုကျွန်တော်တို့ဒီနေ့တက်ခဲ့တာပါပဲပြီးရင်အရှိတောင်အရှောင်းကိုကျွန်တော်တို့ဒုတိယတက်ခဲ့ပေါ့နော်အဲနှစ်ခုထားသားပါတယ်ဗျအရေးသွေးပိုင်းတော့ကျွန်တော်တို့စမ်းသက်တာအောင်မြင်သွားတယ်ပေါ့နော်အရေးသွေးပိုင်းမှာတော့ကျွန်တော်တို့မြန်မာနိုင်ငံထောက်ပံ့စီအားဆံရရှိကြအောင်ရှိဘူးသို့တော့ကျွန်တော်တို့ထပ်ပို့မယ်ဆိုတော့အဲကွန်တိန်နာတွေကဈေးရန်ကြီးွားပါတယ်ဗျအဲပြီးရင်ကွန်တိန်နာဒီလေးဖြစ်တာလည်းအများများတယ်ကျွန်တော်တို့ကကုန်စင်းဖြစ်တဲ့အတွက်အစ်ကတနာနှစ်ခုနဲ့ကျွန်တော်ပို့လို့မဖြစ်ဘူးပေါ့နော်တတိယအချက်ကတော့ပါလို့ဆိုကမ္ဘာထောက်ပံ့ဈေးကွက်ပါနည်းနည်းဈေးကျတယ်ကျနေတော့ကျွန်တော်တို့ကြောင်းအားကလုခဲ့ရင်ကိုကျွန်တော်တို့ဈေးကောင်းရပြီးမှကုန်နေတဲ့အတွက်အရင်လည်းကျွန်တော်တို့ဆက်မထိုင်ဖြစ်တာပေါ့နော
်အဲ့တော့ကွန်တိန်နာဈေးနှုန်းတက်သွားတယ်ဆိုတော့ကွန်တိန်နာဈေးနှုန်းကဘယ်လောက်အပြောင်းလဲဖြစ်သွားလို့ပါလဲရှင်
အဲကမန်းကြီးပဲပေါ့နော်အရင်တော့$1,000ထောင်ငန်းလောက်ပဲရှိတာအခုက$10,000ကတ်သွားတယ်ဗျ။အဲဆိုတော့ကျွန်တော်တို့ကတော်တော်ဈေးဟပ်သွားတယ်ပေါ့နော်။အဲမှာလည်းကျွန်တော်ချက်ချက်က plus ဖြစ်သွားတဲ့အတွက်ကျွန်တော်တို့အများကြီးစဉ်းစားနေရပါတယ်လေ
။အဲ့တော့ပြည်တွင်းဈေးကွက်မှရောကိုကျော်စွန်းမင်းတို့ဒီထောပတ်တီဈေးကွက်ကရက်တည်လို့ရပါလားရှင
်။အဲအခုလက်ရှိဈေးကွက်ကတော့ပြည်တွင်းမှာရက်တည်လို့ရတယ်ဗျ။အဲဒါပေမဲ့နောက်အများကြီးထွက်လာရင်တော့ပြည်တွင်းနဲ့ကျွန်တော်တို့ဟိုကုန်အောင်မထုံးနိုင်တော့ဘူးအဲဒါကြောင့်ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံမျိုးကျွန်တော်တို့တက်ခဲ့ထားနေပါတယ်ဗျာ
အခုဒီစိုက်ပျိုးထုတ်လုပ်မှုပေါ့နော်အဲစိုက်ပျိုးမှုကတော့အခုချိန်မှာကျမြန်းသွားပါသလားရှင
်ဟုတ်ကဲ့တချို့ကတော့အဲဒီအခုအနေထားအရတချို့ကတော့ဟိုစိုက်ပျိုးဖို့နည်းနည်းလန့်နေပေါ့နော်ဒါပေမဲ့ကျွန်တော်နိုင်ငံမှာအခွင့်အရေးတခြားခွင့်အရေးကအရင်နည်းပါတယ်အဲ့တော့ဒါဒီထောပတ်ကြီးကထောပတ်က global market ကြီးဆိုတာသူတို့သိတဲ့အချိန်ကတော့ဇာခိုင်နှုန်းများပါတယ်ပြန်ထပ်တိုးဆိုင်ဖို့ကတော့ဇာခိုင်နှုန်းများနေပါတယ
်ဟုတ်ကဲ့ရှင်ဆွေးနွေးကြတော့အခုလောလောဆယ်ကဒီဓာတ်ပုံဩဇာဈေးနှုန်းစိုက်ပျိုးရေးသုံးကုန်ကြီး403ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကလည်းအတော်လေးပြတ်နေပါတယ်ဆိုတော့ကိုချုံစွန်းမင်းတို့အခုစိုက်ပျိုးထုတ်လုပ်နေသူများအနေနဲ့ရောဘယ်လိုရင်ဆိုင်ရပါသလဲရှင်
ဟုတ်ကဲ့အရင်နှစ်ကဆိုရင်ကျွန်တော်တို့ပလဲတိတ်က2000ခွဲလောက်ပဲရှိရပေါ့နော်အခုနှစ်မှာဆိုရင်6000ဖြစ်သွားတယ်ပေါ့ဈေးစားလောက်တက်သွားပါလေဗျအဲ့တော့ကျွန်တော်တို့ကအဲကျွန်တော်ထောက်ပတ်တော်သူတွေကအများကြီးမကျွေးနိုင်တော့ အဝိမတာတွေဝိမနာကျွေးတယ်ဒါပေမဲ့တချို့အနည်းလို့ဓာတ်ဆင်တွေကိုတော့ကျွန်တော်တို့ကထိကြတာကဆိုတော့ chemical ကပိုထိကြတာပေါ့နော်အဲ့တော့နည်းနည်းရှော့သုံးတာလေးချိန်မှာရေသေးပိုင်းလေးကိုတော့ကျွန်တော်တို့နည်းနည်းစိုးရင်ပါလေဗျအဲတင်းအားစုတွေတအားဖြည့်ချီသွားတဲ့အတွက်ပေါ့နော်အဲဒီရောင်းတဲ့ချိန်မှာဈေးရပေါ့မလားဆိုတော့စိုးရင်ပုံမှာမူကြီးကျွန်တော်တို့စားဖြစ်နေပါတယ်ဒါပေမဲ့နောက်နေ့ဒီကောမှကြောင်းမှာပဲဘယ်လောက်ရမလဲဆိုတော့ကျွန်တော်တို့သိနိုင်မှာပေါ့နော်
WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့စီးပွားရေးပညာရှင်များအကြီးအကဲရောဘတ်ကုမန်ကတော့လက်ရှိကမ္ဘာစီးပွားရေးမှာအလွန်ခက်ခဲတဲ့အခြေအနေဖြစ်ကြောင်း2021ခုနှစ်မှာကမ္ဘာတစ်လွှားဝယ်လိုအားအလွန်အားကောင်းခဲ့တာကြောင့်ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုဂွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဖိအားတွေဖြစ်ခဲ့တာကနေအခု2022ခုနှစ်နဲ့နောက်နေ2023ခုနှစ်မှာတော့ငွေကြေးဖောင်းပွားမှုကြောင့်သတ္တတူရဲ့တုံးဆွေးမှုအပေါ်မှာထိခိုက်စေပြီးဝယ်လိုအားနည်းလာမယ်လို့မှတ်စာထားတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။